တာရှင်များရှင်ခုချိန်ကစပြီးအပတ်စဉ်အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအမေရိကန်နိုင်ငံရေးကြောင့်စီးကောင်းဆရာဌာနကိုကျမမမိုးထွန်းနဲ့အတူဦးကျော်စောညွန့်ကဆွေးနွေးတင်ပြကြပါမယ
်။ဟဲ့မမိုးရင်2000တခုစက်တင်ဘာ17ရက်အရေးခင်ကြောင်ဆွေးနွေးကြတာပေါ့2000တခုစက်တင်ဘာ17ရက်တိုက်ခိုက်မှုတွေမဖြစ်တုန်းကလင်းရင်အပိုင်စီးသူတချို့ကိုမတိုက်ခင်တစ်နှစ်ကျော်ကျော်မှာတည်းကအန်ဒီရပေးနိုင်သူတွေလို့သတ်မှတ်ခဲ့တာကိုအမေရိကန်ကဘာကြောင့်များလက်လူရှုခဲ့တယ်လဲဆိုတာနဲ့ပတ်သက်ပြီးကွန်ဂရက်ထွတ်တော်အမတ်တဦးကဒီ 9/11 အကြမ်းဖက်တိုက်ခိုက်မှုကိုနိုင်နိုင်ချွတ်ချွတ်စုံစမ်းစစ်ဆေးတဲ့တီးကြကော်မရှင်ကစုံစမ်းပေးဖို့ကိုတောင်းဆိုနေပြီဆိုပါလား
။ဟုတ်ပါတယ်အငယ်ဦးကျော်စောညော။အဲသူကတော့ Republican Outlet တော်အမတ် Cut Weldon မှာ Pennsylvania ပြည်နယ် Republican Outlet တော်အမတ် Cut Weldon ကဒီကာကွယ်ရေးဝန်ကြီးဌာနဟာတဲ့မတင်ကားဘွယ်ရအကြမ်းဖက်သမား2ယောက်နဲ့ပတ်သက်ပြီးတော့ရရှိထားတဲ့ထောက်လှမ်းရေးအချက်အလက်တွေကို FBI ဟိုထောက်လှမ်းရေး agency ကိုမဝေငှဘူးဆိုပြီးတော့ဝေဖန်နေပါတယ်။ဒါ့အပြင် 9/11 မတိုင်ခင်မှာမိုဟာမက်အာတာနဲ့ဒီတခြားလင်းရင်အပိုင်စီးသူ3ယောက်ရဲ့အရေးပါတဲ့အချက်အလက်တွေကိုပန်တဂွန်ကာကွယ်ရေးဝန်ကြီးဌာနကနေပြီးတော့ဆက်လက်မပေးပို့ဘူးလို့လည်းသူကပြောပါတယ်။မစ္စတာဝယ်ဒန်ရဲ့အဆိုအရ Al-Qaeda အဖွဲ့ဝင်တွေဟာဘယ်သူတွေဖြစ်တယ်လဲဆိုတာကိုသိရှိအောင်လုပ်ဆောင်ဖို့လို့1999ခုနှစ်မှာ Evil Danger ဆိုတဲ့လျှို့ဝှက် American အထူးစစ်စင်ရေးဌာနကိုဖွဲ့စည်းခဲ့ပါတယ်တဲ့9/11 တိုက်ခိုက်မှုမဖြစ်ပွားခင်တစ်နှစ်အလိုမှာတုန်းက Mr. Arda ရဲ့သူနဲ့ Al-Qaeda အဖွဲ့အဆက်အဆက်ရှိရဲဆိုတာရဲ့နဲ့ပတ်သက်တဲ့အချက်အလက်တွေ Evil Danger မှာရှိခဲ့ပါတယ်တဲ့အဲ့ဒီအချက်အလက်တွေကို FBIC ကိုဆက်လက်ပေးပို့ဖို့အတွက်Evil Danger ကအကြံပြုတဲ့အခါကာကွယ်ရေးဝန်ကြီးဌာနရဲ့ရှင်းလင်းတွေကကမ်းမြစ်ခဲ့ပါတယ်ဆိုပြီးတော့ Mr. Weldon ကပြောပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီရှင်းလင်းတွေကဒီအမေရိကန်နိုင်ငံသားတွေရဲ့အမေရိကန်ပြည်အစုမှာတရားဝင်နေထိုင်နေကြတဲ့နိုင်ငံခြားသားတွေကိုကာကွယ်ဆောင်ရွက်ပေးရတဲ့ဒီဥပဒေချိုးဖောက်ရာရောက်မှာကိုစိုးရိမ်မိကြလို့ပါပဲ။ Mr. Arda ဟာအဲ့ဒီတုန်းကအမေရိကန်ပြည်အစုမှာတရားဝင်နေထိုင်ခဲ့တဲ့သူပါ။ဒါကိုတော့ Mr. Weldon ကအဲကာကွယ်ရေးပြုတ်ညံ့ကျဆိုပြီးတော့ခေါ်ဝေါ်လိုက်ပါတယ်
They said, we actually identified with this process Muhammad Arda cell in 1999. And in September...
သူကပြောကြတယ်။ကျွန်တော်တို့ဟာတဲ့1999ခုနှစ်နဲ့2000ခုနှစ်စက်တင်ဘာလတုန်းကတီးခြားဖြစ်ရာသုံးခုမှာမိုဟာမက်အာတာရဲ့ကလပ်စီကိုအန်ဒရယ်ရှိနိုင်တဲ့ကလပ်စီအဖြစ်တကယ်ပဲသိခဲ့ပြီးမိုဟာမက်အာတာရဲ့ကလပ်စီနဲ့ပတ်သက်ပြီးရှိတဲ့အချက်အလက်တွေကိုဝေငှဖို့ FBI ဗဟိုပြည်တော်စုစုံစမ်းစစ်ဆေးရေးအဖွဲ့ကြီးကိုခေါ်လာဖို့အကြံပြုခဲ့ပါတယ်လို့မစ္စတာဝဲလ်ဒင်းကပြောဆိုတယ်မမူရဲ့
ဟုတ်ပါတယ်ပြီးတော့သူကဗာပြောသေးလဲဆိုရင်အဲ့ဒီ3ချက်လက်တွေဝေစားဖို့ဘသူကတမ်းမြစ်ပိတ်ပင်ခဲ့တာလဲတီးခြားကော်မရှင်ကနှစ်နှစ်ချွတ်ချွတ်စုံစမ်းစစ်ဆေးပြီးအပိဓာအစီရင်ခံစာကိုမနစ်ကထုတ်ပြန်တဲ့အခါဒီအကြောင်းဘာကြောင့်မပါတာလဲဆိုရတဲ့ပတ်သက်ပြီးတော့သူကကွန်ဂရက်ကိုစုံစမ်းစစ်ဆေးစေချင်ပါတယ်ဆိုပြီးပြောပါတယ
်အေးဒါအပြင်ဒီအစီရင်ခံစာမထုတ်ပြန်ခင်ရပိုင်းအလိုမှာပဲအမည်မသိစစ်ထောက်လိုင်းရေးလေလာစမ်းစစ်သူတဦးဟာ 9/11 ကော်မရှင်ဖွဲ့ဝင်နေနဲ့စကားပြောခဲ့ပါတယ်လို့အဲဒီအောက်လွှတ်တော်အမတ်မစ္စတာဝဲလ်ဒင်းကပဲပြောပါသေးတယ်
။မစ္စတာဝဲလ်ဒင်းရဲ့မကြေမနက်ဝေဖန်ချက်တွေကိုတုံ့ပြန်ရမှာ 9/11 ကော်မရှင်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကအဲဒီ 9/11 ကော်မရှင်ရဲ့စစ်တဲ့အရာရှိတဦးတို့ဟာတဲ့ကော်မရှင်အစီအစဉ်အစားမထုတ်ပြန်ခင်ဆက်ရက်အလိုမှာဒီမစ္စတာအာဒန်နဲ့ပတ်သက်ပြီးတော့ Evil Danger အဖွဲ့ရဲ့အချက်လက်တွေအကြောင်းဆွေးနွေးပြစ်ခဲ့ကြပါတယ်လို့ပြောပါတယ်။ဒါပေမဲ့လို့ကော်မရှင်အနေနဲ့ဒီသူ့အစီရင်ခံစာကိုပြန်စီစစ်တီးဖြတ်ဖို့အတွက်ရရှိရဲ့အချက်အလက်တွေဟာဒီယုံကြည်စိတ်ချရမှုအလုံးလောက်မရှိဘူးလို့ကော်မရှင်ကဆိုပါတယ်။အဲဒီကိစ္စကိုဆက်လက်စုံစမ်းပေးဖို့မစ္စတာဝယ်လ်ဒန်ကကော်မရှင်စီကိုစာတစောင်ရေးခဲ့တဲ့အပြင်အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကလည်းဒီကိစ္စကိုစုံစမ်းစစ်ဆေးပေးဖို့စာတစောင်ရေးခဲ့ပါတယ်။ဒါပေမဲ့လို့ဒီကော်မရှင်ရဲ့ပူးတွဲဥက္ကဋ္ဌဖြစ်သူအောက်လွှတ်တော်အမတ်ဟောင်းလီးချမ်မတန်ကဒီအချက်လက်တွေကိုတဲ့ကော်မရှင်အဖွဲ့ဝင်တွေမရရှိခဲ့ပါဘူးဆိုပြီးတော့ CBS ရုပ်မြင်သံကြားကိုအခုလိုပြောပါတယ
် After all that name was very familiar to us and if his name had been mentioned it would have set off all kinds of alarm bells
ဒီနာမည်ကိုကျွန်တော်တို့ကြားဘူးကြပါတယ်တကယ်လို့ဒီနာမည်ကိုသာဖော်ပြခဲ့ရင်တော့အားလုံးကိုတက်လှမ်းပြီးသားဖြစ်သွားမဲ့အပြင်ကျွန်တော်တို့အဓိကထားစုံစမ်းစစ်ဆေးမဲ့ကိစ္စရတရဖြစ်လာမှာပေါ်ဆိုပြီးမစ္စတာဟဲမီလ်တန်ကပြောသွားတာဖြစ်ပါလေ
9/11မှာတိုက်ဆုံသွားသူတွေရဲ့ဇနီးတွေတွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကလည်းအဲ့ဒီမိုဟာမက်အာတာရဲ့ကလပ်စီအကြောင်းကိုဘာကြောင့်လက်လူရှုခဲ့တာလဲဆိုတာကိုစုံစမ်းစစ်ဆေးပေးဖို့အော့ဖ်ဒေါ်မန်ဝဲလ်ဒန်နဲ့အတူတောင်းဆိုလိုက်ပါလေ တထောင်တစ်ခုနှင့်တိုက်ခိုက်မှုမခံရခင်ကတည်းကဒီမိုဟာမက်အာတာရဲ့ကလစီအကြောင်းကိုထောင်လန်းရင်းလေးလာဆန်းစစ်သူတွေကသိရှိနိုင်ခြင်းရှိခဲ့တာကိုကော်မရှင်ကိုအတိမပေးခဲ့ပုံရတာနဲ့ပတ်သက်ပြီးစိတ်အဆောင်ရှက်ဖြစ်မိပါတယ်လို့သူတို့ကပြောကြတာကိုသင်ကြားရင်းဒီအပတ်အမေရိကန်နိုင်ငံကြီးကြောင့်တည်ကောင်းဆရာကဏ္ဍကိုဒီမှာပြင်မဲ့ရန်နာလိုက်ပြသေးတော့ရှင်